ဒီကတဲ့ဂျော်လာဆန်နီယန်နေကပြည်တော်စုလွှတ်တော်မှာအမျိုးသားပညာရေးမူဝါဒကော်မရှင်ရဲ့6လတာကာလအတွင်းလုပ်ငန်းဆောင်ရွက်မှုအစီရင်ခံစာတရားတင်သွင်းပြီးနောက်ပိုင်းရက်တွေမှာအစီရင်ခံစာပါအကြောင်းအရာတွေကိုအမတ်တွေကြေကြေပြတ်ပြတ်ဆွေးနွေးကြပါတယ်။စိတ်ဝင်စားဖို့ကောင်းတာကအဲ့ဒီအစီရင်ခံစာပါအခြေခံပညာအထက်တန်းအဆင့်တွင်သင်ကြားမှုဘာသာစကားသတ်မှတ်အသုံးပြုရေးဆိုင်ရာရွေးချယ်နိုင်သည့်မူဝါဒများဆိုတဲ့နောက်ဆုံးခန်းဖြစ်ပါတယ်။အဲ့ဒီခန်းမှာဒီမနက်ကမှနှစ်ပေါင်း30ကျော်ကျင့်သုံးလာခဲ့ပြီဖြစ်တဲ့အခြေခံပညာအထက်တန်းမှာသင်ချာဓာတုဗေဒဇီဝဗေဒနဲ့ယူဝဗေဒဘာသာရပ်တွေကိုအင်္ဂလိပ်လိုသင်ကြားတာအကျိုးရှိမရှိလေ့လာဆန်းစစ်တင်ပြထားပါတယ်။အစီရင်ခံစာမှာတော့အခြေခံပညာအထက်တန်းမှာအဲ့ဒီဘာသာတွေကိုအင်္ဂလိပ်လိုသင်ကြားတာဟာအကျိုးလည်းလုံးဝမရှိ၊ကျောင်းသားကျောင်းသူတွေလည်းလုံးဝတက်မြောက်ခြင်းမရှိဘူးဆိုပြီးဖြစ်ပါတယ်။ဒါကိုဆိုရဘက်ကပြန်သုံးသပ်ပြင်ဆင်နိုင်မဲ့နည်းလမ်းတွေအစိုးပြုတင်ပြထားတာမို့ဒီမှာပညာရေးနဲ့ပတ်သက်ရင်စိတ်ဝင်စားဖို့အလွန်ကောင်းတဲ့ပြဿနာကြီးတရားဖြစ်နေပါတယ်။ခုဒီပိုင်းအဲ့ဒီပြဿနာအကြောင်းလေလာတင်ပြသွားပါမယ်။
လုံခဲ့တဲ့နှစ်ပေါင်း30ကျော်အာနာရှင်ဦးနေဝင်းလက်ထက်1985မတိုင်ခင်ကအခြေခံပညာအထက်တန်းအဆင့်ရဲ့တင်ချာဓာတုဗေဒ၊ဇီဝဗေဒ၊ယူပဗေဒနဲ့ဘောဂဗေဒဘာသာရပ်တွေရဲ့ကျောင်းသားပြဌာန်းစာအုပ်အားလုံးမြန်မာဘာသာနဲ့ဖြစ်ပြီးမြန်မာဘာသာနဲ့ပဲတင်ကြားတင်ယူခဲ့ကြပါတယ်။စာမေးပွဲကိုလည်းမြန်မာဘာသာနဲ့ပဲစစ်ဆေးတာပါ။1985ခုနှစ်မှာတော့အဲ့ဒီသိပ္ပံဘာသာရပ်တွေနဲ့ဘောဂဗေဒကိုအင်္ဂလိပ်ဘာသာနဲ့တင်ကြားမှုစတင်ခဲ့ပါတယ်။ပြဋ္ဌာန်းစာအုပ်ကလည်းအင်္ဂလိပ်ဘာသာနဲ့ဖြစ်လာတယ်လို့စာမေးပွဲမေးခွန်းတွေမှာလည်းအင်္ဂလိပ်ဘာသာနဲ့ပဲစစ်ဆေးတာပါ။ဒါဟာတင်ယုံညွတ်တဲ့အရာအစ်င့်မြင့်နဲ့လို့ထင်မြင်ယူဆစီစဉ်တာ။ကျောင်းသားတွေအဲ့ဒီဘာသာရပ်တွေကိုနိုင်ငံတကာနီးတူအစ်င့်မြင့်နဲ့တက်မြောက်စီစဉ်လို့ပြောင်းလဲရတာလို့မှတ်စာရပါတယ်။1995ခုနှစ်ရောက်တော့ဘောဂဗေဒဘာသာရပ်ကိုမြန်မာလိုပြန်ပြီးတင်ပါတယ်။လက်ရှိလွှတ်တော်ထဲမှာအဲ့ဒီအစီရင်ခံစာတင်ခဲ့သူတွေကတော့1985ခုနှစ်ကတည်းကစခဲ့တဲ့အဲ့ဒီဘာသာရပ်တွေကိုအင်္ဂလိပ်ဘာသာနဲ့တင်ကြားတာနှစ်ပေါင်း30ကျော်ကြာလာတဲ့ဒီကနေ့အထက်ကြီးအောင်မြင်တယ်မအောင်မြင်ဘူးအားမဲ့ချက်တွေရှိနေသလားမရှိဘူးလားစသဖြင့်တည်တည်ချာချာပြန်ပြီးစမ်းစစ်တာမျိုးသူတည်တနာလုပ်တာမျိုးတစ်ခါမှမရှိခဲ့ဘူးလို့ဆိုပါတယ်လွတ်တော်တဲ့ဆွေးနွေးရဲ့အမတ်တချို့ထောက်ပြတာကတော့အဲ့ဒီအချိန်ကအစိုးရဟာအဲ့ဒီလိုအစ်င့်ညှင်းလိုက်ပေမဲ့တင်ရိုးကိုတကယ်တက်မြောက်အောင်တင်ပေးနိုင်တဲ့ဆရာဆရာမလုံလုံလောက်လောက်မရှိခဲ့ဘူးလို့ဆိုပါရစေ။အဲ့ဒီလိုဘာသာရပ်တွေကိုအင်္ဂလိပ်ဘာသာနဲ့တင်နေဆိုရင်တင်စားမဲ့ဆရာဆရာမတွေဟာအနည်းဆုံး upper intermediate အဆင့်ရှိတယ်လို့ဆိုပါရစေ။ဒါပေမဲ့သိပ္ပံကြသေးခင်ကာလအတွင်းရန်ကုန်မြို့က British Council ရဲ့စစ်တမ်းတစ်ခုမှာတော့အဲ့ဒီဘာသာရပ်တွေတင်ကြားနေတဲ့အထက်တန်းပြဆရာဆရာမအများစုရဲ့အင်္ဂလိပ်စာ level ဟာ beginner ဒါမှမဟုတ် elementary အဆင့်လောက်ပဲရှိတယ်လို့ဆိုပါတယ်။အတိတ်ကကတော့အထက်တန်းကျောင်းဆရာဆရာမတွေကအဲ့ဒီသိပ္ပံဘာသာရပ်တွေကိုအင်္ဂလိပ်လိုတင်ကြားဖို့လုံးဝအဆင့်တန်းမမီဘူးဆိုတဲ့သဘောပါ။
ဒီလိုနည်းနဲ့အင်္ဂလိပ်ဘာသာမတတ်တဲ့ဆရာဆရာမတွေကသိပ္ပံဘာသာရပ်တွေကိုအင်္ဂလိပ်လိုသင်တဲ့အခါလေကိုယ်ကလေးကမှအင်္ဂလိပ်စာသိမတတ်တဲ့ကျောင်းသူကျောင်းသားတွေဘာမှနားနဲ့တက်မြောက်မှုမရှိတာကလည်းစမ်းကြည့်တဲ့ကိစ္စတော့မဟုတ်ပါဘူးအချိုးဆက်အနေနဲ့ကျူရှင်ဆရာတွေပေါ်ပေါက်လာတာနဲ့အလွတ်ကျက်ဒလိတွင်ကျယ်မှုဖြစ်လာတော့တာပါပဲအမျိုးသားပညာရေးမူဝါဒကော်မရှင်ရဲ့တင်ပြချက်မှာတော့အထက်တန်းကျောင်းသားကျောင်းသူ90ရာခိုင်နှုန်းကျော်ကျူရှင်ယူရတဲ့အခြေအနေဆက်ရောက်ခဲ့ရတယ်လို့ဆိုပါတယ်စာသင်ကားတွေကလည်းပညာသင်ပေးနေတာပညာသင်ယူနေတာဆိုတဲ့ပုံစံမျိုးထက်စာမေးပွဲမှာမေးနိုင်ခြင်းရှိတာတွေကိုရွေးနှုတ်အမတ်ရနိုင်ရရှိတဲ့မိကုန်းရဲ့အဖြေတွေကိုလေ့ကျင့်အင်္ဂလိပ်ဘာသာစကားကိုလည်းကောင်းကောင်းမတတ်တော့အဖြေတွေကိုအာကုန်ဆောင်အလွတ်ကျက်တဲ့အခြေအနေရောက်လာတာပါပဲ
အဲ့ဒီဖြစ်အဲ့ဒီကာလကချူချူဆရာအများစုကလည်းကျောင်းသားတွေအာကုန်ဆောင်လို့လွယ်အောင်သိပ္ပံဘာသာဆိုင်ရာအကြောင်းအရာတွေကိုကြံပြတွေတချင်းတွေဆက်ပြီးစက်နှက်ရလွယ်အောင်လုပ်ပေးခဲ့ကြပါတယ်ပညာရေးစနစ်ရဲ့မှားယွင်းတဲ့ policy ကနေပေါ်ပေါက်လာတဲ့အလွတ်ကျက်ပုံစံကိုမီးလောင်ရာလေပင့်လုပ်ပေးခဲ့ကြတဲ့သဘောပါပဲနောက်ဆုံးဆန်းစစ်ကြည့်လိုက်တဲ့အခါအဲ့ဒီတင်ကြားရေးမူဝါဒကြောင့်ကျောင်းသားတွေအနေနဲ့အင်္ဂလိပ်စာကောင်းကောင်းမွန်မွန်တက်လာခြင်းမရှိသလိုဘာသာရေးအပေါ်မှာလည်းကျွမ်းကျင်လာခြင်းမရှိဘဲစာရီတင်ပေနဲ့ပညာမတက်တဲ့ကျောင်းသားတွေဘဝကျရောက်သွားတယ်လို့လွှတ်တော်အမတ်ဒေါက်တာလှမိုးကပြောပါတယ်။တကယ်တော့1962ခုနှစ်ဗိုလ်ချုပ်ကြီးညီဝင်းကတိုင်းပြည်ကိုစစ်အာဏာသိမ်းအုပ်ချုပ်ပြီးနောက်ပိုင်းစစ်အာဏာရှင်အဆက်ဆက်လက်အောက်မှာမြန်မာနိုင်ငံရဲ့ပညာရေးအဆင့်အတန်းတဖြည်းဖြည်းငိမ့်ကျသွားရတာဒီကနေ့အချိန်ဘယ်သူမှအငင်းမပွားကြတော့ပါဘူး။ပညာရေးငိမ့်ကျသွားရတဲ့အကြောင်းရင်းတွေကိုရှာဖွေရမှာပြဿနာအချက်အလက်ပေါင်းများစွာတွေ့ရမှာဖြစ်တယ်လို့အခုလိုအခြေခံပညာအထက်တန်းမှာသ တင်ဆောင်တဲ့စိတ်ပံဘာသာရပ်ကိုအင်္ဂလိပ်ဘာသာနဲ့တင်ကြားတာကလည်းကြီးမားတဲ့အကြောင်းအချက်တစ်ခုအနေနဲ့ပါဝင်တဲ့အကြောင်းကော်မရှင်ကတင်ပြတာပါ။ကော်မရှင်ဟာအိန္ဒိယချင်းတရုတ်အိန္ဒိယနဲ့အာဆီယံနိုင်ငံတွေရဲ့ပညာတင်ကြားရေးမှာအသုံးပြုတဲ့ဘာသာစကားဆိုင်ရာပြဿနာတွေကိုလည်းလေ့လာပြီးပူးတွဲတင်ပြခဲ့ပါသေးတယ်။တကယ်တော့ကော်မရှင်ကတင်ပြလာတဲ့လက်ရှိပြဿနာဟာအစိုးရအဆက်ဆက်ကသာဘာသာစမှုလေးလာမှုပါလောက်တာမရှိခဲ့ပေမဲ့ပညာရေးဆိုင်ရာပညာရှင်တွေကြားမှာတော့နှစ်ပေါင်းများစွာငင်းခုန်လာခဲ့တဲ့ပြဿနာတစ်ခုလည်းဖြစ်နေပါသေးတယ်။တကယ်တော့ပညာသင်ကြားရေးဆိုတာဟာသင်ကြားမှုပြီးဆုံးလို့လူ့အဖွဲ့အစည်းတွေဝင်ရောက်ရင်အသုံးပြုလို့ရမယ့်အသိပညာအတတ်ပညာတည်ထွင်ဖန်တီးမှုဝေဖန်ပိုင်းခြားတတ်မှုတွေရသွားအောင်လုပ်ကိုင်ဆောင်ရွက်ပေးသွားရမယ့်လုပ်ငန်းစဉ်ကြီးတစ်ခုပဲဖြစ်ပါသေးတယ်။
လက်ရှိမြန်မာနိုင်ငံကထေရအောင်ပွဲရတွေအင်္ဂလိပ်စာမတက်ဘာသာရမကျွမ်းကျင်သင်ထားတဲ့ပညာတွေကလည်းလူမှုဝန်ကျင်မှာအသုံးပြုလို့မရခဲ့ဘူးဆိုရင်အဲ့ဒီပညာရေးစနစ်ကိုလေးလေးနက်နက်ပြန်စဉ်းစားဖို့လိုအပ်နေပါပြီ။ကော်မရှင်ကတော့ခြေကပညာထက်တန်းမှာသင်ချာတဲ့သိပ္ပံဘာသာရတွေကိုနှစ်ပေါင်းများစွာအင်္ဂလိပ်လိုသင်ကြားနေတဲ့ကိစ္စဟာမိဘတွေ၊တောင်းသားကျောင်းသူတွေ၊ဆရာဆရာမတွေအပေါ်မှာတက်ရောက်မှုအလွန်ကြီးမားတဲ့ဝါဒရေးရဆန်ရပြဿနာကြီးဖြစ်နေလို့အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံရဲ့ပဂရိအခြေအနေနဲ့လိုင်ရောကြီးတွေဖြစ်မဲ့မူဝါဒတစ်ခုကိုသက်ဆိုင်သူတွေနဲ့ကြေကြေပြန့်ပြန့်ညှိနှိုင်းဆွေးနွေးချမှတ်ပေးဖို့အကြံပြုထားကြောင်းပါ